ရီယို2016နွေရာသီအိုလံပစ်အကစားပြိုင်ပွဲတတိယနေ့မှာဂျွမ်ဘာရေကူဖန်ဆင်းလို့ခေါ်တဲ့ဓာရီရှင်ပြိုင်နီးအမျိုးသမီးရက်ဘီဂျူဒိုစတဲ့အကစားပြိုင်ပွဲတွေမှာစုစည်းအဆင့်အတွက်အကြိမ်နဲ့ရှင်ပြိုင်နေကြပါတယ်။အိုလံပစ်ကစားပွဲတော်မှာပထမဆုံးအကြိမ်ဝင်ရောက်ရှင်ပြိုင်ခွင့်ရကြသူတွေလည်းသက်ဆိုင်ရာအကစားပွဲတွေမှာပြိုင်ဆိုင်နေကြပါတယ်။ဟီဂျပ်လို့ခေါ်တဲ့မွတ်စလင်အမျိုးသမီးတွေခေါင်းမှာချုံတဲ့ပဝါကိုချုံပြီးပထမဆုံးအမေရိကန်အိုလံပစ်အသင်းဝင်အဖြစ်အစ်တီဟတ်မူဟာမက်ကဝင်ရောက်ရှင်ပြန်ခဲ့ပါတယ်။သူမအနေနဲ့ fencing လို့ခေါ်တဲ့ဓာရီပြိုင်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့တာမှာပထမ round မှာအနိုင်ရခဲ့ပေမဲ့ဒုတိယ round မှာရှုံးနေပြီးပြိုင်ပွဲကထွက်သွားရပြီဖြစ်ပါတယ်။ Robbie ကစားနည်းကိုလည်းအခု Rio Olympic ပွဲတော်မှာပထမဆုံးအကြိမ်ဖြစ်ထည့်သွင်းလာပါတယ်။အမျိုးသမီး Rugby ပြိုင်ပွဲမှာရှူရစိတ်စုအတွက်အခုအတန်လွတ်နေတဲ့အချိန်အတွင်းမှာပဲ Australia နဲ့ New Zealand အသင်းတို့ဟာအကြိမ်နဲ့ကစားနေကြပါတယ်။ Canada အသင်းက Britain ကိုနိုင်ပြီးတော့ခြေရစိတ်စုရရှိသွားပြီဖြစ်ပါတယ်။အခုအတန်လွင့်နေတဲ့အချိန်အထိရရှိထားတဲ့စုစည်းတစိမ့်စီးရင်အရာကတော့တရုတ်နိုင်ငံကရွှေတစိမ့်၄ခု၊ငွေတစိမ့်၂ခု၊ကြေးတစိမ့်၄ခု၊စုစုပေါင်းစုတစိမ့်၁၀ခုနဲ့ထိတ်ကနေဦးဆောင်နေပါတယ်။ဒုတိယနေရာမှာရှိနေတဲ့ဩစတြေးလျနိုင်ငံကတော့ရွှေ၄ခု၊ကြေး၃ခု၊စုစုပေါင်းစုတစိမ့်၇ခုရရှိထားပါတယ်။အမေရိကန်ပြည်ထောင်စုကတော့ရွှေ၃ခု၊ငွေ၆ခု၊ကြေး၄ခု၊စုစုပေါင်းစုတစိမ့်၃ခုနဲ့တတိယနေရာကလိုက်နေပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲကအိနီဂျင်ထန်းနိုင်ငံကတော့ရွှေတစိမ့်၂ခု၊ကြေး၁ခု၊ငွေ၁ခု၊စုစုပေါင်းစုတစိမ့်၄ခုရရှိထားပြီးနံပါတ်၈နေရာမှာရှိနေပါတယ်။အမျိုးသမီးတဦးချင်းလေးပြပြိုင်ပွဲမှာမြန်မာနိုင်ငံကအမှတ်ဆန်းယူထွေးက qualifying အဆင့်ကိုကျော်ပြီးရှုံးထွက်အဆင့်ကိုတက်သွားပြီးဖြစ်ပါတယ်။အမှတ်ဆန်းယူထွေးအနေနဲ့လာမယ့်ဩဂုတ်လ၁၇ရက်နေ့မှာထပ်မံရှင်ပြိုင်ရမှာဖြစ်ပါတယ်။